အမေရိကန်ပြည်ထောင်စုမှနှစ်စဉ်ကျင်းပလေးရှိတဲ့ Miss Teen USA တရဖူပြိုင်ပွဲကြီးမတိုင်ခင်ပြည်နယ်အလိုက်ကျင်းပတဲ့ပြိုင်ပွဲမှာတော့အင်ဒီယားနာပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မြန်မာအွယ်ပွားအထက်တန်းတောင်းသူ Kentuck နိုင်ဟာ Miss Indiana Teen 2022တရဖူကိုပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲစွတ်ခူးရရှိခဲ့ပါတယ်။အခုလိုမျိုးပြည်နယ်အဆင့်ဆယ်ကျော်တက်အလှမယ်အဖြစ်နဲ့ရွေးချယ်ခံရတာဟာမြန်မာထဲမှာဆိုပထမဆုံးပဲဖြစ်ပါတယ်။မြန်မာရေးကိုလည်းသူမကစိတ်ဝင်တစားစောင့်ကြည့်လေလာကူညီလှုပ်ရှားနေတယ်ဆိုတော့ခန္ဓာနိုင်ကိုကိုညာဝင်းအောင်က Skype ကနေတစ်ဆင့်ဆက်သွယ်မြည်မြန်းထားတာနားဆင်ပါရှင
် Hello KK thank you for being with VOA Burmese service
မကင်ကြီးခင်ဗျာ VOA မြန်မာဌာနကိုအခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးပါ Miss Indiana Teen USA 2022အဖြစ်ရွေးချယ်ခံရတဲ့အတွက်လည်းဂုဏ်ယူပါတယ်ဒီပြိုင်ပွဲမှာအခုလိုအနိုင်ရဖို့ပြိုင်ပွဲဘယ်နှခုကိုကြော်ဖြတ်ခဲ့ရလဲခင်ဗျ
So this is actually my first time doing this pageant
တကယ်တော့အခုလို Miss Indiana Teen တရဖူပြိုင်ပွဲကိုဝင်ပြိုင်တာသမီးတို့တော့ပထမဆုံးပါပဲ Final အဆင့်ထိမရောက်ခင်မှာရက်ကွက်မှုနဲ့ခရိုင်အစုမှာပြိုင်ပွဲပေါင်းရှိခုကိုဝင်ပြိုင်ခဲ့ရပါတယ်အခုက6ခုမြောက်ပြိုင်ပွဲမှာ Miss Indiana Teen တရဖူကိုရလိုက်တာပါဒီတော့ဆိုအတွက်မပြိုင်ခင်မှာအိန္ဒိယနောက်ပြည်နယ် Allen County မှာပြိုင်တော့ကလေ Miss Allen County team ဆူရခဲ့ပါလေ
What is the most challenges
ဒီပြိုင်ပွဲမှာပေါ့လေကိုယ့်အတွက်အခက်အခဲဆုံးစိန်ခေါ်မှုတွေကဘာတွေပါလဲကြာ
I think with
တမီးအတွက်အကြီးမားဆုံးစိန်ခေါ်မှုကတော့ကိုရိုင်းယုံကြည်စိတ်အပြည့်အဝရှိရစွာကိုပြသနိုင်ဖို့ဈေးချင်ကြရတဲ့ကိစ္စပါပဲပြန်ပွဲမှာကိုကိုရိုင်းကယုံကြည်မှုမရှိဘူးဆိုရင်အမားကြီးနေဖြစ်ပြီးတော့ဒုက္ခရောက်သွားနိုင်ပါလေဒီချက်တွေကိုစိတ်နှလုံးသွင်းပြီးတော့အကျိုးတင်ပြင်ဆင်ကြရပါလေပြန်ပွဲမှာအမှတ်ပေးထားမှုကြီးကိုစိတ်ကျင်အောင်မိခွန်းတွေဖြေနိုင်ခဲ့သလိုအဲ့လိုဖြစ်လာအောင်လို့ကြိုတင်ပြီးတော့ပြင်ဆင်ကြရတဲ့အချိန်တွေဟာအကြီးမားဆုံးစိန်ခေါ်မှုတွေပဲလို့ပြောရမှာပါ
အခုဆိုရင် Miss Indiana Teen တခုကိုရလိုက်ပြီဆိုတော့နောက်တစ်ဆင့်ကဘယ်လိုပြိုင်ပွဲကိုဝင်ပြိုင်ရမှာပါလဲ
So I get to go to Miss Teen USA
နောက်ဆုံးပွဲကတော့ Miss Teen USA 2022ပြိုင်ပွဲကိုဝင်ပြိုင်ရမှာပါအဲ့ဒီပြိုင်ပွဲမှာအမေရိကန်မှာရှိတဲ့ပြည်နယ်50ကဆယ်ကျော်တက်နယ်တွေအသီးသီးဝင်ပြိုင်ကြမှာပါဒီမိကတော့ Indiana ပြည်နယ်ကိုကိုစားပြီးပြီးတော့ဝင်ပြိုင်သွားမှာပါအိန္ဒိယနဲ့ချီနယ်ဂုံကိုစောင့်နိုင်ဖို့အတွက်ရောမြန်မာလူမှုအတိုင်းဝိုင်းကဂုံရရမဲ့ဒုတိယဖြစ်လာအောင်လို့ပါအထက်ကန်ဆုံးကြိုးစားတာပါပါ
ကီကီလိုမီတာလူကအမေရိကကိုဘယ်လိုရောက်လာခဲ့ကြတာလဲခင်ဗျာ
Yes so my mom came here when
တမီးရမီကသူ့အသက်18နှစ်လောက်မှာသူ့မိဘတွေနဲ့ဒီနိုင်ငံကိုရောက်လာခဲ့ပါတယ်သူကမလိုမျိုးပါတမီးရဲ့ဒီပေကအသက်19နှစ်လောက်မှာဒီနိုင်ငံကိုဒုက္ခတွေရှိနေရောက်လာတယ်လို့ပြောပါတယ်အဲ့ဒီနောက်ပိုင်းတမီးကိုအိန္ဒိယနဲ့ချီနယ် Fort Wayne မြို့မှာမှွေခဲ့တာပါ
So, do you know Burma situation?
အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုကေကေသိပါသလား
? So, last year in February,
ဒီကနေ့ February လောက်ကစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကြမ်းဖက်နှိမ်နှင်းမှုတွေအတော်များများလှုပ်ခဲ့တာကိုတွေ့ရတယ်။လူခွင့်ချိုးဖောက်မှုတွေလူအစုလိုက်တပ်ဖြတ်ခံရတာတွေဖြစ်ခဲ့တယ်လို့ကြားသိရပါတယ်။အခုရက်ထိလည်းဆက်ပြီးတော့ဖြစ်နေတော့မှာပဲ။အဲ့လိုဆိုရတဲ့အခြေအနေတွေအများဆုံးကြော်လာပြီးတော့လုံမြောက်နိုင်ပါစေလို့တပည့်အနေနဲ့ဆုတောင်းပေးပါသေ
းတယ်။ In Burma so generation Z
မြန်မာပြည်ထဲမှာဆိုရင် generation Z လို့ခေါ်တဲ့ကေကေလို့အကျဉ်းရွယ်တွေကစိရနာသိမ်းမှုကိုစန့်ကျင်ထုံးနှံ့နေကြပါလေ။သူတို့လှုပ်ရှားလှုပ်ဆောင်မှုတွေအပေါ်မှာဘယ်လိုမြင်ပါသလဲ
။ Oh, I first just want to say that it's so hard for me.
အရင်ဆုံးပြောပြချင်တာကသူတို့ရင်ဆိုင်ကြုံတွေ့နေရတာတွေကိုတွေးကြည့်လိုက်ရင်အရန်ကိုစိတ်ထိကခံစားရတယ်ဆိုတာပါပဲသူတို့အားလုံးရင်းဆွဲတက်တည်နဲ့ပြည်စုံကြတာအတွက်အရန်ချီးကျူးကုန်ယူနေပါလေအဓိကပြောချင်တာကညွှန်းလို့ချက်ထားကြပါပါပဲခုချိန်မှာအာရာရှီတွေကအသူတွေကိုနေအိမ်မှာလာခေါ်ပြီးတော့ဖမ်းဆီးတာမျိုးတွေအိမ်တွေကိုမီးရှို့တာမျိုးသူတို့သဘောတူပစ္စည်းတွေယူသွားတာမျိုးလုပ်နိုင်နေတယ်လေကိုယုံကြည်ချက်နဲ့မျှော်လင့်ချက်တွေကိုတော့သူတို့လာယူလို့မရနိုင်ပါဘူးဒါကြောင့်ယုံကြည်စိတ်မျှော်လင့်ချက်တွေဆက်ထားကြဖို့ပဲတိုက်တွန်းပေးပါမယ်
Thank you so much
Thank you